ီးခဲ့တဲ့နေရာဒီကျောင်းပိတ်ရက်မှာလူတစုဟာချောင်းသာကန်းကြီးကိုအပန်းဖြစ်သွားကြပါတယ်။အဲ့ဒီမှာခါတိုင်းတဲ့ထူးခြားတဲ့မြင်ကွင်းတချို့ကိုတွေ့ကြရပါတယ်။အဲ့ဒါကတော့ကန်းကြီးတလျှောက်မှာစွန့်ပစ်ထားတဲ့အမိုက်တွေကိုအားတက်တရောနဲ့လိုက်ကောက်နေတဲ့မိသားစုကိုတွေ့တာပါ။အဲ့ဒီမိသားစုဟာအခြားသောအပန်းဖြစ်လာသူတွေနဲ့ကွဲပြားခြားနားနေတာကဒီအမိုက်တွေကောက်တယ်ဆိုတာသူတို့အတွက်အရှိမအမြင်မတော်လို့ကောက်တာမျိုးမဟုတ်ဘဲနဲ့လလမ်းမိတယ်များမျက်စိတစုံရှိတဲ့အမိုက်တွေကိုစိတ်ပါလက်ပါလိုက်ကောက်နေတာကိုတွေ့တာပါအဲတော့မိဘတွေကိုသွားပြီးတော့အင်တာဗျူးလုပ်တဲ့လူကလုပ်ပါတယ်ဘာဖြစ်လို့ဒီလိုကောက်နေတာလဲဒီအသက်ရွယ်အထင်နဲ့ကောက်နေတာတော့မဆန်းဘူးပေါ့လေဒါပေမဲ့ခလေးရအစတက်တက်ကြွကြွလုပ်နေတာကိုတွေ့တဲ့အခါမှာမိခင်ဖြစ်သူကပြန်ပြီးတော့ရှင်းပြပါတယ်မဟုတ်ဘူးတဲ့ကျမတို့ရဲ့ဥဆောင်မှုမဟုတ်ဘူးတဲ့ကျမသမီးရဲ့တိုက်တွန်းချက်ကြောင့်ကောက်ရတာတဲ့အဲ့ဒီခါကျတော့နားထောင်သူတွေကပို့ပြီးတော့အံ့ဩပါတယ်ဒီကလေးကဘာကြောင့်လဲဆိုတော့သူတို့ကျောင်းမှာလာပြီးတော့အမိုက်တန့်စင်ရေးစီကံမဲ့အမိုက်ပြစ်တဲ့ကိစ္စတွေကိုလာပြီးတော့ပညာပေးလှုံ့ဆော်မှုတွေလုပ်ခဲ့တယ်အဲ့ဒီကနေရတဲ့အသည့်တရားနဲ့ဒီကလေးကကို့အိမ်ကို့ရရွာမှာလဲမိဘတွေကအစတိုက်တွန်းပြီးတော့တကယ်ယုံယုံကြည်ကြည်နဲ့လှုပ်တာကိုနောက်ဆုံးတော့မိဘတွေကပါလာတယ်ဆိုတာကိုပြောပါတယ်သူအိမ်မှာခြံထဲမှာကိုနေတဲ့လမ်းထဲမှာအမိုက်ကောက်ရင်တော့မှသူကျောင်းမှာတင်ခဲ့ရတဲ့သချင်း၃ပုံနဲ့ဆိုပြီးတော့ပျော်ပျော်ရွှင်ရွှင်အမိုက်ကောက်တယ်အဲ့ဒီလမ်းထဲကကလေးတွေကိုလည်းသူစီယုံနိုင်နေပြီပေါ့အဲ့တော့သွားပြီးတော့တိုက်ဆိုင်ချက်ကတော့ဗျာအဲ့ဒီကိစ္စကိုမေးခဲ့တဲ့သူဟာခုနကကျောင်းနေမှာလိုက်ပြီးတော့အမိုက်စီကန်းတကြပြစ်ရေးလှုပ်ရှားမှုကိုဥဆောင်ခဲ့တဲ့အထဲမှာပါဝင်ခဲ့သူပါပဲသူ့ရဲ့ပီတိကတော့ပြောစရာမရှိဘူးပေါ့ကျွန်တော်တို့ဒီအကြောင်းတွေပြန်ပြီးတော့ဇာတ်ကြောင်းပြန်ပြရင်းနဲ့သူအမတန်မှအကြည်နူးမှုကြောင်းပြောပါတယ်ဒါနဲ့ကျွန်တော်ဆက်ပြီးတော့နားထောင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်ကလေးတွေကိုဘယ်လိုတုံ့ပြန်မှုတွေရခဲ့တယ်ဆိုတာကိုအမတန်သိကျင်တာကိုသူကတော့ပြောပါတယ်သူငယ်တန်းကနေတန်းတန်းအဲ့ကလေးတွေကတော့တင်ရတဲ့နေရာမှာအများကြီးမလိုက်ပါနိုင်ဘူးတဲ့အမိုက်ပြစ်တယ်ဆိုတာရှက်စရာကောင်းတယ်ဆိုတာလောက်ကိုရေဝူရပြောပြီးတော့ပြီးခဲ့ရတယ်တဲ့ကောင်းတာကတော့နည်းနည်းအတိနားလည်လာပြီဖြစ်တဲ့2တန်းလောက်ကစပြီးတော့3တန်း4တန်း5တန်း6တန်း9တန်းလောက်ထိကလေးတွေကတော့အင်မတန်အမှတင်ယူလို့ပို့ချလို့ကောင်းတဲ့ကလေးတွေဖြစ်ပါတယ်တဲ့။ဘာဖြစ်လို့လဲဆိုတော့သူတို့ကတော့တချင်း3ပုံနဲ့တင်ပေးတဲ့အခါမှာမဆက်တန်းလိုက်ကပြီးတော့အပြည့်အဝပူပေါင်းမှုကိုရခဲ့တယ်ပေါ့။အဲ့ဒီထက်ကြီးတဲ့အတန်းတွေရောလို့မေးတဲ့အခါကျတော့သူတို့ကအားမရတာကိုပြောပါတယ်။ဘာကြောင့်လဲဆိုတော့7တန်း9တန်း10တန်းဆိုတာအပြို့ပေါ်လူပြို့ပေါ်ဝင်ကြပြီဆိုတဲ့အခါကျတော့အဲ့လိုဆိုရကရမှာအမိုက်ကောက်တဲ့အလုတ်တစ်ခုကိုပဲပုံကြီးချဲ့နေတယ်လို့ခံစားကြရဟန်တူပါတယ်တဲ့။သိပြီးတော့လိုက်နာမှုကအာမကောင်းဘူးလို့တွေ့ပါတယ်။ဒါလည်းတော်တော်သဘာဝကျမှာပေါ့။ဒါနဲ့ကျွန်တော်ဆက်မိပါတယ်။အဲ့ဒီအကြောင်းကဆရာဆရာမတွေကြတော့ရောဆိုတော့တချို့တွေကတော့ဒီအလုတ်ကိုဝစ်ကြည်တန်းကြည်လက်ခံနဲ့လိုက်ပါဆောင်ရွက်ပေးတယ်ပေါ့။တချို့ကလည်းဒါကိုအပူအလုတ်တွေလို့ထင်နေတဲ့လူတွေပဲတွေ့ရတယ်တဲ့။ဒါကြောင့်မလို့မသိမသာစူပူစောင့်အောင်တာတွေလည်းသူတို့ကြုံခဲ့ရတယ်ပေါ့။ဒါကတော့ဆရာမတွေတွေမကပါဘူး။တချို့အကြောင်းအုပ်တွေပါဒီအပေါ်မှာအမြင်နားမလဲပဲနဲ့ညူစုတာတွေကိုကျွန်တော်တွေ့ဘူးပါတယ်အဲ့တော့စီပင်ကဝန်ထမ်းတွေလည်းပါပါတယ်ဒီလှုပ်ရှားမှုမှာအဲ့ဒီဝန်ထမ်းတွေအမတဲမှာလည်းနှမျိုးရှိတာကိုတွေ့ရပါတယ်ကျွန်တော်တို့အဖြူနဲ့ခရမ်းရောင်ဝတ်တဲ့ဝန်ထမ်းတွေကတော့ဒီလှုပ်ရှားမှုတွေမှာပါရင်းနဲ့စိတ်ပါလာပြီးတော့သူတို့ရဲ့တယ်လီဖုန်း ring tone တွေကိုအဲ့ဒီတခြင်းနေနဲ့ပြောင်းလာတာကိုတွေ့ရပါတယ်အဲ့တော့အပြာထက်အောက်ဝတ်တဲ့ဝန်ထမ်းတွေကတော့ဝင်ရောက်ဟောပြောတဲ့အထဲမှာလည်းပါကြသလိုသူတို့ရဲ့ဟောပြောမှုကတော့ခုနကတချင်းနေနဲ့ဆိုကြကားကြပြီးတော့မဆက်တန်းလေ့ကျင့်ကြတဲ့သူတွေနဲ့တော့အင်မတန်ကွာတာပေါ့အဲ့တော့ကျောင်းတွေကိုရောက်ခါစားရလဲဝိကြည်တန်းကြီးဆက်ဆံနေကြတာပါပဲဒါပေမဲ့ပြန်ထွက်လာတဲ့အခါမှာတော့တော်တော်များများကသူတို့ကိုကျေးဇူးတင်တယ်အတိမတ်ပြုတယ်ဆိုတာတွေဖြစ်လာပါတယ်အဓိကအချက်ကတော့အဲ့ဒီမှာကျောင်းသားတွေကပထမတော့စာမတင်ရလို့ပျော်တာပဲရှိတယ်လို့သိတယ်နောက်တော့မှပို့ပြီးတော့နားလည်လာတယ်အဲ့ဒီကျောင်းတွေမှာတွေ့ကြရတဲ့မြင်ကွင်းတွေတဲကအဓိကအချက်ကတော့ဗာလဲဆိုတော့ကျွန်တော်တို့လိမ္မော်ရောင်ဝတ်တဲ့အတန်ရှင်းကြီးတွေရှိပါကောလားအောက်ခြေသိန်းလောက်ရတဲ့ဟိုလန္ဒရာတို့ပန်းညံဌာနတို့ကဝန်ထမ်းတွေပါလာပါတယ်သူတို့ကအဲ့ဒီလှုပ်ရှားမှုတွေမှာလိုက်ပါပြီးတော့ဟောပြောတာတွေတချင်းဆိုပြီးတော့ကပြီးတော့ကြင်ညာတာတွေကိုပထမတော့သိသက်လို့ဘေးရနေပြီးတော့ကြည်နေတာပါအဲ့ဒီမှာပြောပြတာတွေဟောပြောတဲ့လူတွေရဲ့ဟောချက်တွေကတကယ်တော့အဲ့ဒီတန်ရှင်းရေးလုပ်နေရတဲ့အမိုက်သိနေတဲ့လူတွေဟာစိတ်ဓာတ်လှတဲ့လူတွေမဟုတ်ဘူးလားအဲ့လိုပြောရင်းနဲ့သူတို့ရဲ့ဝတ္တရားသူတို့ရဲ့တန်ဖိုးတွေကိုရှင်းပြနေတာပါတကယ်တော့အမိုက်သိနေဆိုတာရှက်စရာမဟုတ်ဘူးစီးမရှိကမ်းမရှိအမိုက်ပြစ်တဲ့လူကသာရှက်စရာဖြစ်တယ်အမိုက်သိနေတဲ့လူဟာတာဝန်ကျေတယ်ဆိုရင်ဂုံတိခါရှိတယ်ဆိုတာကိုရှင်းပြပြီးတဲ့နောက်အဲ့ဒီအမိုက်ကောက်တဲ့ဆိုတဲ့အလုပ်ဟာရှက်စရာမဟုတ်ဘူးဒါဟာဂုံရမယ်ဆိုတာကိုပြောရင်းနဲ့ကကြတဲ့အခါမှာတင်ကြားပေးတဲ့လူတွေကတက်ကြွလှပြီးအောင်းမိတာနောက်ကလိုက်ကြတဲ့ကလေးတွေလည်းတက်ကြွလှပြီးအောင်းမိတာဘယ်ဟုတ်ပါမလဲအဲ့ဒီလိမ္မော်ရောင်ဝတ်တဲ့တကယ်ကိုအမိုက်ကောက်ရင်းနဲ့ဝန်ထမ်းတာဝန်ထမ်းဆောင်နေရတဲ့လူတွေကအတက်ကြွဆုံးဖြစ်နေတယ်သူတို့ကဘေးကနေကြည်ရင်းနဲ့ သူတို့ရဲ့သူတို့ရဲ့အလုပ်ပေါ်မှာလူတွေတံပိုးထားတာကိုသိလာရတဲ့အခါမှာသူတို့ရဲ့တံပိုးကလည်းလူတွေအတိမတ်ပြုတ်လာပြီးတို့နားလည်လာတဲ့အခါမှာသူတို့ကအတက်ကြွဆုံးဖြစ်နေတာကိုတွေ့ရပါတယ်အဲ့တော့เจ้าနေမှာသွားပြီးတော့ဟောပြောပွဲတွေမှာတော့နှစ်မျိုးတွေ့ရတာပေါ့ဒီဝိကြည်တန်းကြီးဟောပြောပွဲနဲ့တကယ်နှလုံးသားတဲ့အထိရောက်အောင်တင်ပြပေးနိုင်တဲ့ဟောပြောပွဲတွေတို့တွေ့ရတာပေါ့အဲ့တော့ကလေးတွေအတွက်ကတော့ဒုတိယအမျိုးအစားကတော့အထူးရောက်ဆုံးပဲလို့လည်းကျွန်တော်တွေးပါတယ်ဆက်လာတဲ့အကျိုးဆက်တွေဟာဘယ်လောက်ထိထိရောက်ခဲ့တယ်ဆိုတာလဲဒီစောင်းမားကိုအစကပြန်ပြီးတော့ဆင်ခြင်ရင်တွေ့ကြမှာပါ